NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလူငယ်တွေအနေနဲ့နေရာနဲ့တာဝန်ကိုခွဲခြားမြင်ဖို့လိုကြောင်းပြောဆိုလိုက်ပါတယ်။ဇူလိုင်လ5ရက်နဲ့6ရက်နှစ်ရက်ကြာရန်ကုန်မှာပြုလုပ်ခဲ့တဲ့နိုင်ငံလုံးဆိုင်ရာ NLD ပါတီလူငယ်ညီလာခံမှာအဲ့ဒီလိုမျိုးတိုက်တွန်းခဲ့တာပါ။ဒါ့အပြင်ဒီညီလာခံမှာပဲအဖွဲ့ဝင်15ဦးပါ NLD ဘဟုလူငယ်လုပ်ငန်းအဖွဲ့ကိုလည်းဖွဲ့စည်းခဲ့ပါတယ်။အပြည့်အစုံကိုတော့ကိုညံဝင်းအောင်ကဆက်ပြောပြပေးပါရှင်
။ NLD ပါတီရဲ့ဘဟုလူငယ်ညီလာခံတချို့ကိုလွန်ခဲ့တဲ့အနှစ်အစိတ်1989ခုနှစ်တုန်းကတိုင်းနယ်ပြည်နယ်တချို့မှာလုံနိုင်ခဲ့ပေမဲ့တနိုင်ငံလုံးဆိုင်ရာလူငယ်ညီလာခံကိုအခုလိုကျင်းပတာကတော့ဒါပထမဦးဆုံးအကြိမ်လို့ဆိုရမှာပါ။တိုင်းနယ်ပြည်နယ်အသီးသီးမှာရှိကြတဲ့ NLD ပါတီလူငယ်တာဝန်ခံတွေကိုရက်ကျေးမြို့နယ်အဆင့်တွေကနေတိုင်းနယ်ပြည်နယ်အဆင့်တွေထိအဆင့်ဆင့်ရွေးချယ်တင်မြှောက်ခဲ့ကြတာပါ။ညီလာခံမှာလူငယ်ကိုယ်စားလှယ်ပေါင်း166ဦးတက်ရောက်ခဲ့တဲ့ထဲကမှလူငယ်ခေါင်းဆောင်59ဦးကိုရွေးချယ်ပြီးNLD ပါတီရဲ့နိုင်ငံလုံးဆိုင်ရာဗဟုလူငယ်ဥဆောင်အဖွဲ့အဖြစ်ဖွဲ့စည်းလိုက်ပြီးတဲ့နောက်အဲ့ဒီတဲကမှလူငယ်ခေါင်းဆောင်15ဦးကိုရွေးချယ်ပြီးဗဟုလူငယ်လုပ်ငန်းအဖွဲ့ဖွဲ့စည်းလိုက်တာပါဒီညီလာခံကိုဘယ်လိုရည်ရွယ်ချက်တွေနဲ့ကျင်းပခဲ့တဲ့အကြောင်း NLD ပါတီလူငယ်ညီလာခံကျင်းပရေးဗဟုကော်မရှင်ဥက္ကဋ္ဌဦးမမောင်ဦးက VOA ကိုပြောပါတယ
်ဒီလူငယ်ညီလာခံကြီးရနေပြီးအနာဂတ်မျိုးဆက်တွေလူငယ်ခေါင်းဆောင်တွေပေါ်ထုတ်ဖို့ပေါ့နော်နာဂမျိုးဆက်တွေကောင်းဆောင်တွေဖော်ထုတ်ပြီးတော့လူငယ်လုပ်ငန်းတွေကိုမြို့နယ်အဆင့်ခရိုင်အဆင့်တိုင်းအဆင့်ဘိုးအဆင့်ဖွဲ့စည်းပြီးတဲ့အခါမှာဒီဖွဲ့ရနေပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကြီးရဲ့မူဝါဒတွေရည်ရွယ်ချက်တွေလုပ်ငန်းစဉ်တွေကိုတိတိကျကျပို့ပြီးတော့အကောင့်ထဲပေါ်ဆောင်ရွက်နိုင်အောင်ရယ်ပြီးတော့လူငယ်သူခွင့်ဆိုရေးလုပ်ငန်းတွေကိုအခြေအနေနဲ့လုပ်နိုင်အောင်ရယ်ပြီးတော့ဒေသနာခွင့်ဆိုရေးတွေကိုစီမံအကောင့်ထဲပေါ်ဆောင်ရွက်နိုင်အောင်ရယ်အဲ့လိုအခြေခံရည်ရွယ်ချက်တွေရှိပါလား
နေရကြကျင်းပတဲ့ NLD ပါတီဗဟုလူငယ်ညီလာခံကိုပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်လည်းတက်ရောက်ဆွေးနွေးခဲ့ပြီးနေရာနဲ့တာဝန်ကိုခွဲခြားမြင်ကြဖို့လူငယ်တွေကိုတိုက်တွန်းခဲ့ကြောင်းဦးမမောင်ဦးကပြောပါတယ်
။အဓိကပြောသွားတာတော့တာဝန်နဲ့နေရာကိုခွဲခြားကြပြောသွားပါတယ်။ကျွန်တော်တို့မြို့သားဒီမိုကရေစီဖွဲ့ချုပ်ကလူငယ်နဲ့ပတ်သက်လို့ဗာမေယာပြေးမှလည်းနေရာပြေးဖို့မရှိဘူးတာဝန်ပြေးဖို့ပဲရှိတယ်ဆိုတော့အဓိကအကြောင်းပြစီပြောပါတယ်။မင်းညာဒင်နာမှာတော့တိုင်းနယ်ပြည်နယ်အသီးသီးကလူငယ်တွေရဲ့ကြုံတွေ့နေရတဲ့ချင်းကြီးအလုံးသူစိတ်ဝင်စားနဲ့ဒေချာမင်းရမှာလည်းဒေချာနားတော့နဲ့ပြိပွဲခန္ဓာမှာတော့ကျွန်တော်ကထွက်လာတဲ့ရက်လိုက်ကိုသူအရင်ကျင်းနေတယ်။အကြောင်းကျင်းနေလဲဆိုတော့တိုင်းနာတွေအကုန်လုံးမိသားပါတယ်။ပြီးတော့အမျိုးသမီးတွေ50ရာခိုင်နှုန်းပါလာတာကိုသူအရင်ကျင်းနေဝန်တာသွားပါတယ်။သူအပိတ်မိတ်ကမှထည့်ပြောသွားပါတယ်
။ညီလာခံမှာ NLD ဘဟုလူငယ်လုပ်ငန်းအဖွဲ့တာဝန်ခံအဖြစ်အီယာဝရီတိုင်းကဒေါက်တာစိုးမိုးသူကိုရွေးချယ်ခဲ့ကြတာပါ။တောင်ဝန်ခံဖြစ်လာတာနဲ့ပတ်သက်လို့ဒေါက်တာစိုးမိုးသူကသူ့အမြင်ကိုအခုလိုဆိုလာပါတယ
်။အဲကျွန်တော်အခုတောင်ဝန်ခံဖြစ်လာပြီဆိုတော့ NLD လုပ်ငန်းဘိုးလုပ်ငန်းအဖွဲ့တောင်ဝန်ခံဖြစ်တဲ့အတွက်ကြောင့်ဒီ NLD လုပ်ငန်းလူငယ်လုပ်ငန်းတွေအကုန်လုံးကျွန်တော်ဦးဆောင်မှာဖြစ်တဲ့အခါကျတော့လူငယ်ရဲ့ကျန်းမာရေးပညာရေးကအစပါဗျာ။နောက်တစ်ပိုင်းနဲ့ဒီလူငယ်တွေမှာနိုင်ငံရေးဆွေးနွေးစိတ်သက်လေးနိုင်ငံရေးလုပ်တယ်ဆိုတာအပြစ်မဟုတ်ပါဘူး။အဓိကမိဘတွေကကျွန်တော်တို့အမြင်တားလို့ရှိတယ်။နိုင်ငံရေးမပတ်သက်တဲ့နိုင်ငံရေးမပတ်သက်တဲ့အဲ့အမြင်ကျွန်တော်တွန်းလှန်နေတယ်ပေါ့နော်။အဲ့တော့ကျွန်တော်လူငယ်တွေနဲ့နိုင်ငံရေးစီဝင်စားတော့ကိုကဥဆောင်ဥရနဲ့ရှေ့ရန်နေပြီးတော့ဒါမမမမသွားပြီးတော့ရင်းဆိုင်ဒီလူငယ်တွေကိုအမြင်ဖွင့်ပေးခြင်းနဲ့တော့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ။ကျွန်တော်ရဲ့နေရာလူချင်းလို့ဆိုတာထက်ကျွန်တော်တာဝန်ထမ်းဆောင်နေတာပါ။ဘာမှမပြောလို့ကျွန်တော်ဝန်လာဟုတ်ပါဘူး
။အခုရွေးချယ်လိုက်တဲ့ NLD ဘဟုလူငယ်လုပ်ငန်းအဖွဲ့ဝင်15ဦးထဲမှာအမျိုးသမီး9ဦးနဲ့အမျိုးသား10ဦးပါဝင်ပြီးတနင်္သာရီတိုင်းနဲ့ကရင်ပြည်နယ်ကကိုယ်စားလှယ်တွေကလွဲလို့ကြံတိုင်းနဲ့ပြည်နယ်တွေကကိုယ်စားလှယ်တွေထဲမှာတိုင်းရင်းသားတွေလည်းပါဝင်တယ်လို့သိရပါပါတယ်ခင်ဗျာ။